Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်အောက်တိုဘာ15ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်တင်ဒင်တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလာတို့ပြောပြပေးပါပါဒီလာနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာမြန်မာစစ်ကောင်းဆောင်ကိုဖယ်ရင်မဖယ်ရင်အပါဝင်မြန်မာအရေးဒီကနေ့ဆွေးနွေးတဲ့အစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနေ့ပြန်စနေနေ့မှာတင်ထုတ်ပြန်ပါမယ်တောင်ဆန်စုကြည်ပေါ်ဆွဲထားတဲ့အဂတိအမှုတွေကိုဒီကနေ့စစ်ဆေးတာမှာအမှုတမှုအတွက်တရလူပြအတိကသက်သက်ဦးဖြိုးမင်းသိမ့်တဲ့ဇနီးမလာတာကြောင့်အမှုအားလုံးမစစ်ဆေးနိုင်ခဲ့ပါဘူးပကဘင်္ဂလားပင်လယ်အော်ထဲကဘာဆန်ချာကျွန်းမှာပို့ထားတဲ့ရွန်ဂျာတုတ်ကရီကျွန်းမကြီးမှာလွတ်လွတ်လပ်သွားလာနိုင်ရေးအမခန့်ချက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီထက်တယ်မှာမပါဘူးလို့ရတာသတင်းတစ်ပုဒ်မှာရေးထားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါအခုညပိုင်းနောက်ဆက်ရမယ့်သတင်းတွေမှာတော့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးတဲ့6နှစ်ပြည့်ချိန်မှာပဲညီညာရေးလုပ်ငန်းစဉ်တွေမြင့်တင်ဖို့စစ်ကောင်စီဘက်ကတိုက်တွန်းလိုက်တာနဲ့ပတ်သက်ပြီ
း NCA မှာကျွန်တော်အခိုင်အမာပြဌာန်းတာတော့ဒီလူလူကြီးရဲ့အတွက်အုပ်ကြီးကြီးကိုကျွန်တော်ဘက်ကရောကျွန်တော်ဘက်ကရောအောက်ကကိုဆက်ဆောင်ပါ
PBS ဒီခေါ်ညီညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ပြောခွင့်ရခွန်မြင့်ထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံရည်ဒီပြဿနာဖြေရှင်းဖို့အတွက်ကိုနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိုယ်စားလှယ်တယောက်ထားဖို့စီစဉ်နေတဲ့အကြောင်းတခါဖမ်းဆီးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဝင်တရားကျော်ကိုအမှုရုပ်သိမ်းလိုက်တာအပါအဝင်ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကိုအမှုနဲ့ပတ်သက်ပြီးဘာကြောင့်ပြောဆိုခွင့်ပိတ်လိုက်တဲ့စာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုနားလောင်တဲ့ဥတမောင်သန်းတို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဒီလနောက်ပိုင်းမှာဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညှိနှိုင်းခမ်းမှာမြန်မာစစ်ကောင်ဆောင်ကိုဖယ်ရင်မဖယ်ရင်အပအဝင်မြန်မာအရေးဒီကနေ့ဆွေးနွေးတဲ့အစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနေ့ပြန်စနေနေ့မှာသတင်းထုတ်ပြန်မယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကသတင်းထောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုကအခြေအကျကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ပင်နဲ့ခြံထားနိုင်တဲ့အများသဘောတူသတ်မှတ်ချက်မရှိပေမဲ့လို့ဒီကိစ္စကိုတခြားနိုင်ငံတွေနဲ့ဖြေရှင်းသွားနိုင်ခြင်းရှိတယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောထားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးတိုင်ခင်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖာဒူလင်အဗ်ဒူလာကအဲ့ဒီလိုပြောတာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဝန်ယူဆော့ဖ်လာမဲ့တင်ပြမှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားခြင်းအထူးကိုယ်စားလှယ်ရဲ့ခီးစဉ်အသေးစိတ်ကိုဒီကနေ့ဆွေးနွေးကြတာဖြစ်တယ်လို့မြန်မာစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထက်ဖော်မှုတွေနဲ့ပတ်သက်လို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအွန်လိုင်းကနေတုံ့တက်ကြတာဖြစ်ပါတယ်ဒီအစည်းအဝေးကိုစစ်ကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လင်းတက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအတည်ပြုပြောဆိုထားတာပါစစ်ကောင်စီဘက်ကတော့အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်အကိုအချုပ်အခြာအာဏာမထိခိုက်စေဘဲနဲ့ပူပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်မြန်မာအရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုရင်တော့တိလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာပို့ချုံမှုချင်းမင်းအောင်လိုင်းကိုဖိတ်ကြားဖို့ဆန္ဒမရှိဘူးဆိုတော့မလေးရှားရဲ့ရည်တည်ချက်ကိုပြောင်းမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်စစ်အာဏာသိမ်းကောင်းဆောင်ပို့ချုံမှုချင်းမင်းအောင်လိုင်းကိုမြန်မာနိုင်ငံရဲ့တရားဝင်ကောင်းဆောင်အဖြစ်အတိအမှတ်ပြုမထားပေမဲ့လည်းသူ့ကိုအာဆီယံထိပ်သီးစည်းဝေးမှာမဖိတ်ဘဲခြံထားခဲ့မယ်ဆိုရင်တော့ပြည်တွင်းရေးဝင်မဆက်တဲ့မူဝါဒကိုလက်ခံထားတဲ့အာဆီယံအသင်းကြီးအတွက်ကြီးမားတဲ့ခြေလှမ်းတရားလည်းဖြစ်လာပါလိမ့်မယ်တချိန်တည်းမှာပဲ American, Britain, Australia, Canada အပါအဝင်တခြားနိုင်ငံတွေနဲ့ဥရောပသမဂ္ဂကမြန်မာအရေးကူညီဖြေရှင်ပေးဖို့အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ယူဆော့ကိုထောက်ခံကြောင်းဒီကနေ့ပဲပူရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းမဖက်တဲ့အနေနဲ့ဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့တိတ်ကိုအရေးကြီးနေပြီလို့လည်းပူရဲကြေညာချက်မှာဖော်ပြထားပါတယ
်တရလိုပြအဓိကသက်သေဥဖြိုးမင်းသိရဲ့ဇနီးမလာတာကြောင့်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုငားမှုတွေကလေးမှုပဲဒီကနေ့စစ်ဆေးနိုင်ခဲ့ပါတယ်အဲ့ဒီအမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာဒီနေ့တတိယကြိမ်ကြားနာခဲ့တာပါကြံတမှုမှာတော့ဦးဖြိုးမင်းသိန်းဇနီးဒေါခင်မိမိကျွဲမလာနိုင်တဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးလို့ရှင်းနေတွေကပြောပါတယ်ဒီနေ့တရားခွင်မှာမင်းမြန်းချက်တွေအရအောက်ရီလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်ဆေးသိမ်းဆည်းရမိတဲ့တက်တဲ့တစုံတရာကိုတင်ခဲ့တာလည်းမရှိသေးဘူးလို့ရှင်းနေတွေကပြောပါတယ်အခုစစ်ဆေးကြားနာနေတဲ့အာဟိလိုက်စားမှုအမှုလေးမှုမှာဒေါအောင်ဆန်းစုကြည်တူတဲ့ကိုတည်တံ့ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်ကစီပင်သာရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပ ဥတွေ့တမှုဆွဲဆိုထားတာဖြစ်ပါတယ်အမှုတွေကိုလာမယ့်အောက်တိုဘာ20ရက်နေ့ကိုပြန်ချိန်ဆထားပါတယ်
Pengala Pele Otega, Basanja Jumbo Putare, Runja Togadere, Juma Jima, Lulaswa, Tuala Naye, Ama Kanche, Gula Tamgane, Bengladesh Jatabo, Tunichetama Pabulo, Right Dadder in a Boma Yi Tabare. A Pingo Potolare, the Botunichet, made to Tema, Arilu Chetigum, Duyabulo, Yak Raidaga, Yerawa, Lukunye, Purine, Doka Dere Gurai, Ganga Murish, Nere, Jamabe, Bengladesh, Suyaga, Doga, the Town Gurang Jogo, Basanya Jonsigo, Port Habi Babi, Basanya Jongo, Townari, Polishide, the Jonah, Lukunye Puriga, Nanshi Jadalo, the Cho Doka Dere, through the Boss and Annette, Bianchuram Hopulu, Lepiobare, Ganchi Gani, Nainechi, Duare, Basanja Joha, Yiji, Shan, and Annette, Tamia Biro, Doka Dere Gale, Lulaswa, Tuala, Lushakun, Pibo, Downsort. Bengladesh Soyagaro Doka Derigo Dinjap Yang Shui Biram Yomashibulo Pyot Havare. Let the Lomabe, the Eddie Jungo Pupi Tadu Rega, Yabam Yazo Tobi Kajarama, the Rugo Gone Mine Gangran Yuri Mapian Pami Keraba, Ogola Rungaro, Napanti Net Twebedu, Dazin Neti, Limalu, Tisong Puvare, Doka de Miasaya Gula Damga Mahamini Yo Yuan A C Aga, Guni Bebo, Audubala Sama the Bodu Ni Kevin Melo, Amyapi do the Antopian Jenya Jem Shirebo, Macha Bebo, Right Dustin Hanaga, Mimian Kevin, Don Pian Pia.
ကြမရှိပါဘူးအော်တိုဘာကိုရနေကထုတ်ပြန်ချက်မှာတော့ဒုက္ခသည်တွေအတွက်ကာကွယ်ဆောင်ရှောက်ရေးပညာရေးနဲ့လုပ်ငန်းဆိုင်ရာကြံ့ကျင်မှုတင်းနှံကျန်းမာရေးနဲ့လူမှုဘဝစားတဲ့နယ်ပယ်တွေမှာအကူအညီပေးဖို့သဘောတူညီထားတယ်လို့ဖော်ပြထားပါတယ်အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးတွေကိုမြန်မာအပါအဝင်ပြပောက်ကိုပြန်လည်တင်ပို့နေပါပြီအိန္ဒိယနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသ Anyje nangan we go sapo maba. Daibi toro miyamiaga tansu taja bale. The chuga, amasa po pi jababri. Kawa zebe go nangan toro miyamiago po pi gabi me pirino achago, tika taja bale. When you joke, Narendra Modi, New York, Kula damga, Tulu, Nila, Gamba, Joga, the Lube, a good lane nangan udom, jading a sabi, Kawa zebe go, pony bale, lo, Indian and Jai, when you turn up. Pure ye so when she do any damn back here, pure so dog it abba. The money bob Bangladesh, ear nangan we go. Kawa zeri sapu, binida, pibari. Lu ye, the town lea she de, dam of the town lea she de, any anangamata, goya chopsay jogo, kawa ze tobi, tabi, yea be that there ye, consayak I know, kawa ze long tobi navy pibari. Guda damga, govest kawa ze, ni do ni mea she is the alma. Adiga Kagwese Piu Pira Nenga Pipo Indiaga Nyodin Tabare. Ebilag Lega Pirima Govi Gusek Janan Lagera Jao Indiaga Demu Jasa Taigare to a Dandi Toro Miamia Kagwese Lolong Lolong Miyashi Dobe Lutamo Miyaza to Kagwese to Naucha Giabare.
And then Yabet Yamabada Sisinuku, Yawain Gonaigani Senai T. Lightomida Donzetti, Kilohats, Goton Shetonia, Lightomida Donzemi, Kilohats, Goton Kondonia, Lightomida Nazetti, Kilohats, Nashishin Narope, Senitinuima, Lilamida Diaguze, Kilohats, Tinga Kongangani, your Tolin being Larisha.
You and Yamabai season yet, Dog Jan and Yapet Sisinuku Sapiro Tolin Nibare. Yamanangama Piker and Selina drink, Takwe Santa Mubang, Town Kunatown, Naya, Naza Shikugo, Sisi Kerama, Govi Boti Duga, Town Tonga, Nesekwe of Shidelu, Jamayene Aza Winitanaga, Digninga Topiamare, Bodu Duga, Kundama Nakune Yakainon Pipiro, Dinya Shinai Topian at Saint Ya, De Song Duga, Lizan Yao, Dondama Kunekune Yakainon Shikabare, Jamay Lodari Nebrahida Guni Duregaro, Govi Tadiala and drink, Amadege Bodu Duo, De Song Duga, Akuti Yawin Topian Nare, Bumiana Nelu, Kamanjaba.
မြန်မာတိုင်းငံလုံးမှာကိုဗစ်ပိုးတွင်းမှုကကြီးလိုင်းလာမှာအမြင့်ဆုံးရောက်ခွဲပေမဲ့လို့ပိုးကူးဆက်မှုတစ်ဖြည်းဖြည်းကျဆင်းလာနေပါတယ်။ဒါပေမဲ့လည်းကာယောဂါကိုထိန်းထားနိုင်လောက်တဲ့အနေအထားဖြစ်တဲ့ငားရခိုင်နှုန်းအောက်ကမရောက်သေးတာမလို့ကာကွယ်ရေးတွေဆက်လုပ်ကြဖို့နဲ့ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးအရာရှိတွေကတိုက်တွန်းနေပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ရည်တွေအရ တယ်။ဆီယဲလေချင်းမှုကအောက်တိုဘာ18ရက်နေ့ထိကြာမှာပါ။ရုရှားရဲ့ပစိဖိတ်ရေဒတ်ကပါဝင်ဆင်နွှဲနေပြီးရေကုန်သင်္ဘောတိုက်ခိုက်ရေးသင်္ဘောတွေအဆောင်လျှောက်သင်္ဘောတွေမိုင်းရှင်းသင်္ဘောတွေနဲ့ဒုံးကျည်တင်သင်္ဘောတွေလည်းပါဝင်ကြပါလေ။လေယာဉ်12စီးနဲ့ရဟန်းယာဉ်တွေလည်းပါဝင်ကြတယ်လို့ရုရှားကဆိုပါတယ်။ ရုရှားနဲ့တရုတ်နိုင်ငံဟာ2005ခုနှစ်ကစပြီးပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြတာပါ2020တုန်းကတော့ကပ်ဘေးကြောင့်စစ်ရေးမလေ့ကျင့်နိုင်ခဲ့ကြပါဘူးဩဂုတ်လတုန်းကလည်းရုရှားကာယဝေးဝင်ကြီးစာဂျီရှွိုက်ကူးဟာတသားတသောင်းပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတရအတွက်တရုတ်ကိုတွားခဲ့ပါလေအဲ့ဒီနောက်မှာနိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုပေါ်သူကချီးကျူးပြောဆိုခဲ့ပါတယ်
မကြာခင်စာတင်ကြောင်းတွေပြန်ဖွင့်တော့မဲ့ထိုင်းနိုင်ငံမှာတော့ကျောင်းသူကျောင်းသားတွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါပြီ။တိရိလင်္ကာနိုင်ငံမှာလည်းမြို့တော်ကိုလံမိုးနဲ့အနီးအနားတဝိုင်းမှာရှိတဲ့အသက် 18 နှစ်နဲ့ 19 နှစ်အရွယ်ကျောင်းသူကျောင်းသား 24,000 ကို Pfizer ကိုဗစ်ကာကွယ်ဆေးတွေစပြီးတော့ထိုးပေးနေပါတယ်။အသက်အရွယ်ကြီးရင်သူတွေကိုအရင်ဆုံးထိုးပေးပြီးမှလူငယ်တွေကိုထိုးပေးနေတာဖြစ်ပြီးတော့အခုဆိုရင်တိရိလင်္ကာနိုင်ငံကပြည်သူ 22 တန်းထက်က 59 ရာခိုင်နှုန်းကိုဆေးထိုးထားပြီးပြီလို့တာဝန်ရှိသူတွေကကြေညာပါတယ်။ကိုလံဘိုတဝိုက်လူငယ်တွေကို23ရက်အတွင်းအပြီးဆေးထိုးပေးမှာဖြစ်တယ်လို့နောက်တစ်ပတ်ကစပြီးတော့နိုင်ငံထဲကတခြားဒေသတွေမှာဆက်ထိုးပေးသွားမယ်လို့လည်းပြောပါတယ်။တိရိလင်္ကာမှာကိုဗစ်ရောဂါကူးစက်သူရောသေဆုံးသူပါကြာဆင်းလာတဲ့အတွက်သတင်း6ပတ်ကြာချမှတ်ထားတဲ့ကန့်သတ်ချက်တွေကိုအောက်တိုဘာလ10ရက်နေ့မှာဖြေလျှော့ပေးလိုက်တာပါ။စာတင်ကြောင်းတွေကတော့ပိတ်ထားဆဲဖြစ်တယ်လို့မလို့အပဲ့အိမ်မြင့်ထွက်တာမျိုးလူစုဝေးလောက်တာမျိုးတွေကိုတော့ကန့်သတ်ချပါသေးတယ်။ပိုကူးစက်မှုအမြင့်ဆုံးရောက်ခဲ့တဲ့အချိန်တိရိလင်္ကာမှာနေစဉ်ပိုကူးသူက3000ဝန်းကျင်နဲ့သေဆုံးသူက200ကျော်ပါတယ်။အခုတော့နေစဉ်ပိုကူးသူ1000နဲ့သေဆုံးသူက100အောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာတော့နိုဝင်ဘာလ15ရက်နောက်ပိုင်းကျရင်ခီးတရင်လေရင်နဲ့လာတဲ့ကမ္ဘာလက်ခီးသွားတွေကိုဝင်ခွင့်ပြုတော့မယ်လို့အိန္ဒိယအစိုးရကကြေညာထားပါတယ်
။ရန်ကုန်တိုက်တကုံမျိုးသစ်အရှေ့ပိုင်းမှာတိုက်တလုံးပြိုကျပြီးတဲ့နောက်ဆော့လို့ရေးအလုံသမားတယောက်သေဆုံးခဲ့ပြီး၄ယောက်ကတော့ဆေးရုံမှာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့မိသားဌာနအကြီးအကဲဦးသိန်းထွန်းဦးကပြောပါတယ်။ဒီကနေ့ညနေထိနောက်9ယောက်ကိုကယ်တင်ဖို့ကြိုးပမ်းနေဆဲဖြစ်ပြီးအချိန်လေးလာတာနဲ့အမြပိတ်မိနေတဲ့ဆောက်လုပ်ရေးအလုပ်သမားတွေကိုရှင်ရက်နဲ့ပြန်လည်ပြီးရှာတွေ့နိုင်မယ့်အခွင့်အလမ်းနှဲလာတယ်လို့လည်းမိသားကြီးကဆိုပါတယ်။တကုံရှေပိုင်းမြို့နယ်မှာဆောက်လက်ဆတိုက်တလုံး slab လောင်းနေခြင်းဒီမနေ့ပြိုချခဲ့တဲ့အတွက်ဆောက်လုပ်ရေးအလုပ်သမား10ယောက်လောက်ပိတ်မိနေတာပါ။ပိတ်ထားတဲ့ concrete တုံးတွေကိုစက်ကြီးတွေတုံးပြီးမိသားသမားတွေကစူးစမ်းရှာဖွေနေတာကို Facebook Live မှာပြင်ပြတဲ့ video file တွေကိုလည်းတွေ့ရပါတယ်။
တော့ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဥတမောင်စန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရင်ဆုံးတော့ညီညာရေးလုပ်ငန်းစဉ်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်ဒီကနေ့ကြားရောက်တဲ့တနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့မှာဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကလက်ရှိအစိုးရနဲ့ဆွေးနွေးရေးအပေါ်တိုင်းသာလနဲ့ကိုင်းအဖွဲ့ရိအနေနဲ့လက်တွေ့ကြကြသုံးသပ်ဖို့နဲ့ညီညာရေးလုပ်ငန်းစဉ်ကိုမြင့်တင်ဖို့တိုက်တွန်းထားပါရယ်ဒီပေါ်မှာတိုင်းသာလနဲ့ကိုင်းအဖွဲ့ရိဘက်ကဘလို့သဘောထားပါသလဲတိုင်းသာလနဲ့ကိုင်းအဖွဲ့ရိရဲ့သဘောထားအမြင်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါရယ်ဗျာ
NCA စာချုပ်ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်အခမ်းအနားအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပေးပို့တဲ့တဝန်လောက်မှာလာမယ့်နှစ်မှာကြာရောက်မယ့်စင်ရဒုပြည်တော်စုနေနဲ့စင်ရဒုလွတ်လပ်ရေးနေ့မတိုင်မီမှာပြည်တော်စုစိတ်သက်ခိုင်မာစေရေးလုပ်ငန်းစဉ်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဗိုးပြီးတိုးမြင့်ဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားထားတာပါ။အဲလိုဆောင်ရွက်ဖို့အတွက်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိအစိုးရနဲ့ဆွေးနွေးဖို့မလိုဘူးဆိုတဲ့အချက်ကိုလက်တွေ့ကြကြသုံးသပ်ဖို့အခုလိုထည့်သွင်းပြောဆိုထားပါတယ်
။ဒီနေရာမှာအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအနေနဲ့လက်ရှိအစိုးရဟာရွေးကောက်ပွဲအစိုးရမဟုတ်လို့တွေ့ဆုံဆွေးနွေးစရာမလိုဘူးဆိုတဲ့အယူဆတွေငြိမ်းချမ်းရေးကိုအပြည့်အဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်ဘူးဆိုတော့ယူဆတွေနဲ့ပတ်သက်ပြီးစေကွင်းရင်မဆန်ပဲလက်တွေ့ကြကြသုံးသပ်ဖို့လိုပါတယ်။1988ခုနှစ်နောက်ပိုင်းမှာတမတော်အစိုးရလက်ထက်မှာညီညာရေးတည်ဆောက်မှုလုပ်ငန်းစဉ်တွေဘလောက်အောင်မြင်ခဲ့တယ်။ဘလောက်ပြစ်ခတ်တိုက်မှုရုံနေခဲ့တယ်။တိုင်းရင်းသားနေပြည်တော်မှာဖွံ့ဖြိုးလုပ်ငန်းတွေဘလောက်တည်ဆောက်နိုင်ခဲ့တယ်။အဲ့ဒီအဖွဲ့တဲကအများစုကပဲ NCA လက်မှတ်ရည်ထူနိုင်ခဲ့ကြတယ်ဆိုတာလက်တွေ့ပဲဖြစ်ပါတယ
်။လက်ရှိညီညာရေးလုပ်ငန်းစဉ်တွေမှာသူ့အဆိုအဖြစ်NLD အစွန်ရောက်တွေ CRPH NUG နဲ့ PDF အမိခံအဖွဲ့တွေရဲ့အကြမ်းဖက်လို့ရတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအတာတစ်ခုအထိအဟန့်အတားဖြစ်နေတယ်လို့လည်းဆိုပါတယ်ငြိမ်းချမ်းရေးတစ်ဆင့်တက်နိုင်အောင် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါဆောင်ရွက်ကြပါလို့လည်းအခုလိုတိုက်တွန်းပါတယ
်အစိုးရဆိုတာတဲ့ကျွန်တော်တို့အားလုံးကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံအပေါ်မှာတည်ဆာရှိဖို့နိုင်ငံတော်ငြိမ်းချမ်းရေးအတွက်ရိုးသားစစ်မှန်တဲ့စင်ရေးစေတံနဲ့ဆောင်ရွက်ဖို့ကအဓိကဖြစ်ပါတယ်။ဒါကြောင့် NCA လက်မှတ်ရေးထိုးပြီးတိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့ NCA စာချုပ်ကိုပုံမူခိုင်မာအောင် NCA လက်မှတ်ရေးထိုးမထားရသေးတဲ့တိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့လည်း လက်ရှိအခြေအနေတဲ့ပုံမိုးတဲ့ပြစ်ခတ်တိုက်ခိုက်မှုရစရည်နဲ့ငင်းချင်းအဆင့်တစ်ဆင့်ကိုတက်လှနိုင်အောင်၎င်းမှ NCA စာချုပ်ထဲမှာပါဝင်လက်မှတ်ရထုတ်နိုင်အောင်စေတုပြည်တော်စုနဲ့တန်တိထားဖြင့်တိုက်တွန်းလိုပါတယ
်ဒီတိုက်တွန်းချက်ပေါ်မှာတော့ NCA လက်မှတ်ရထုတ်ထားတဲ့ဒိုင်းသာလနဲ့ကန်ဆယ်ဘွဲ့နဲ့ဖွဲ့စည်းထားတဲ့ BBSD ခေါ်ငင်းချင်းလူငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းက NCA ခံမာရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ်
NCA ရဲ့နိုင်ငံရေးအမြင့်သာရကတော့မျိုးကျွန်တော်နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းဖြည့်ရှင်းရမယ်နိုင်ငံရေးကြီးကြီးမှုအစ်စ်ကိုထူထောင်တဲ့အနေနဲ့ကျွန်တော်အင်အားသုံးပြီးတော့ဖြည့်ရှင်းမှုဆိုတာ NCA ရဲ့အမြင့်သာရဖြစ်ပါတယ်။ရောက်မှုလို့ကျွန်တော်တို့တဦးနဲ့တဦးကြားမှာအစီအစဉ်တစ်ခုနဲ့တစ်ခုကြားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြည့်ရှင်းတာမျိုးမလုပ်ပဲနဲ့အင်အားသုံးဖြည့်ရှင်းမှုတွေမှာတော့ကျွန်တော်တို့ NCA ခိုင်မာလို့ယူဆိုတာဒါမဖြစ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲတွေအနေနဲ့အဖြေရှာရမယ်နောက်တစ်ချက်ကတော့ NCA မှာကျွန်တော်အခိုင်အမာပြဋ္ဌာန်းတာကတော့ပြည်သူလူထုရဲ့အသက်အိုကြီးချိန်ကိုတတ်မတော်ဘက်ကရောကျွန်တော်ဘက်ကရောအားကိုကာကွယ်တောက်လျှောက်ပါမယ်လို့ဒီကလမတ်ကူကဖြစ်ပါတယ်။အဲ့ဒီချက်တွေခိုင်မာမှလည်း NCA ခိုင်မာမှာဖြစ်ပါတယ
်။ NCA စာချုပ်ပါအချက်အရနိုင်ငံရေးဆွေးနွေးဖို့ဆိုရင်လူထုရွေးကောက်တဲ့အစိုးရနဲ့လွှတ်တော်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုပြီးလက်ရှိမြန်မာနိုင်ငံရဲ့အထွေထွေအကျပ်တဲကိုဖြည့်ဆည်းရေးအတွက်ဆိုရင်တော့ PPSD အနေနဲ့သက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့လူကြောင်းလည်းပြောပါတယ် PPSD ကရည်မှန်းချက်9ချက်ပါတဲ့ကြေညာချက်ကိုလည်းဒီကနေ့ပဲထုတ်ပြန်ထားပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစီအယုံ KNU ကတော့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နိုင်ငံရေးလုပ်ငန်းစဉ်ရှစ်ဆက်သွားလို့မရတော့ဘူးလို့အထွေထွေတွင်ရင်းမှုဖဒိုစောတာတူမူကပြောပါတယ
်အခု2021အာဏာသိမ်းတဲ့နောက်ပိုင်းမှာကျတော့ဖြစ်သွားတဲ့ဟာတွေကဟိုအကုန်လုံးကအထုတ်လက္ခဏာတွေဖြစ်သွားပြီးတော့နိုင်ငံတော်မှကျွန်တော်တို့ face to face ဖြစ်ဖို့အနေထားကိုရောက်နေတာ။ဒီရင်းစစ်လိုက်ရင်တော့အဓိကတော့တမတော်ရင်နိုင်ငံကြီးမှာပါဝင်ဆွတ်ဖက်မှုတွေကအဓိကပဲဖြစ်ပါတယ်။ဒီမှာချက်မှလည်းပေါ်ပြထားရတယ်เนาะ။ကျွန်တော်ဒီရှေ့အနာတင်လိုက်တဲ့တိကျတာတော့ဘလို့မှရှေ့ဆက်သွားလို့မရတော့ဘူးကျွန်တော်ရှင်းရှင်းလေးပေါ်ပြထားချင်ပါတော့
။ဒီရင်းယူထုတ်ပြန်တဲ့ကြေညာချက်မှလည်းတမတော်အနေနဲ့ Federal Democracy နိုင်ငံထူထောင်မှုဂရိကဝတ်ပြုပြီးနိုင်ငံရေးတဲ့ပါဝင်နေတာကနေနှုတ်ထွက်ဖို့တောင်းဆိုထားပါတယ်လက်ရှိမှာတော့ KNU တပ်မဟာတချို့နဲ့စစ်တပ်ကြားတိုက်ပွဲတွေလည်းဖြစ်နေပါတယ် NCA စာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတော့သူတို့သဘောထားကိုအခုလိုပြောပါတယ
်အဲကျွန်တော်တို့ KIO ကသဘောထားထုတ်ပြန်တဲ့နေရာမှာကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပခါဒီမြန်မာနိုင်ငံရဲ့ဒီငင်းချမ်းရေးကိုအဖြေချတဲ့နေရာမှာမြန်မာနိုင်ငံနဲ့တစ်ဆိုင်ရတဲ့အဖွဲ့အစည်းတွေအားလုံးနဲ့စုပေါင်းပြီးမှတရားမျှတတဲ့ညီလာနဲ့အဖြေရှာမှသာလို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပြဿနာဖြေရှင်းလို့ရမယ်ဆိုတာကိုကျွန်တော်ထုတ်ပြန်ကြည်သာဖြစ်ပါတယ်။အဲဒါကညီလာတိုင်းဆိုကျွန်တော်တို့ကဟိုကရက်တည်နေဖြစ်ဖြစ်ပါတယ်ခင်ဗျ
ာ။ NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုဒီကနေ့နေပြည်တော်မှာအကျဉ်းချုပ်ကျင်းပခဲ့ရမှာ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငင်းချင်းကောင်စီ KNU KNL PC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALB ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့တက်ရောက်ပြီးမွန်ပြည်သက်ပါတီ NMSP ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDP တို့ကတော့အွန်လိုင်းကနေတက်ပါတယ်ကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့မတက်ခဲ့ကြပါဘူးခင်ဗျာ
ကိုကြော်ကြော်သိန်းပြောပြသွားတာပါအခုတစ်ခါတော့မြန်မာနိုင်ငံရေးပြဿနာဖြေရှင်းဖို့ကိစ္စနဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်မြန်မာနိုင်ငံရေးပြဿနာကိုအာဆီယံပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးကိုယ်စားလှယ်တစ်ယောက်ထားဖို့စီစဉ်နေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSG ကပြောလိုက်ပါတယ်မြန်မာရေးဝိုင်းဖြေရှင်းဖို့ NCA လက်မှတ်ထိုးစဉ်ကအသီးသက်တွေလုပ်ခဲ့တဲ့နိုင်ငံတွေစီကိုလည်းစာပေးဖို့တောင်းဆိုထားတယ်လို့ NCA လက်မှတ်ထိုး6နှစ်ပြည့်မှာ PBSG ကပြောပါတယ်ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းအပြည့်စုံကိုတော့ဦးသိန်းထိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအတဲကိုဝိုင်းဝန်းဖြေရှာဖို့အာဆီယံပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုကြိုဆိုတဲ့အကြောင်းနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်သွားမယ်လို့အပြည့်အကဲဆေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်ဝမ်သားလက်နက်ကိုင်ဖွဲ့ဆယ်ဘွဲကလက်မှတ်ရေးထိုးတာ6နှစ်ပြည့်တဲ့ဒီနေ့အော်တိုဘာလ15ရက်နေ့မှာပြောလိုက်တာပါမြန်မာရေးကိုအလုံးဝဲဝဲဖြည့်ရှင်းမှုအတွက်လက်မှတ်ထိုးစဉ်ကတည်တက်တည်ဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေကိုစာပေးဖို့ပြီးတောင်းဆိုခဲ့တဲ့အကြောင်းနဲ့ကိုယ်စားလှယ်တယောက်ထားပြီးဆက်သွယ်ဆောင်ရွက်ဖို့စီစဉ်နေတဲ့အကြောင်း NCA လက်မှတ်ရေးထိုးအဖွဲ့ကစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD ရဲ့ပြောခွင့်အရရ
ရဲဘော်မျိုးဝင်က VOA ကိုပြောပါတယ
်ဟုတ်ပြီလေဒီမှာပါလူရောင်းရပြည်ပြည်ကိုပြောပေါ်တော့အာရှရပါဝင်ဟင်းကဒီပဲဒီအားလုံးကတော့သာပူပြီးတော့မှတောင်းဆိုထားတယ်ဆွေးနွေးနေတယ်ညီနိုင်နေတယ်ဟိုချိုးတို့ပြတ်မှုတွေလည်းကောင်းတာပေါ့နော်ဆင်းရဲကရတို့ပြတ်မှုကာပူမှုတွေဆောင်ရမှုတွေတော့အဲ့ဒီကျုပ်ကလည်းတောင်းလို့ဆောင်ရဖို့ကြိုးနေတဲ့ကျွန်တော်ကပြည့်စုံတဲ့ကိုယ်စီတဲ့ဥခါပြီးတော့မှဆက်သွားတဲ့နေကိုတော့ကျူပါနေတာရှိပါတယ်လို့
တခါတော့ဥသိမ်းစိန်လက်ထက်တနင်္ဂနွေပြည့်ခတ်ရစေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တဲ့အချိန်ကကုလသမဂ္ဂ EU ဥရောပသမဂ္ဂ ASEAN တရုတ်ဂျပန်အိန္ဒိယနိုင်ငံတွေကတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြပါတယ်ကုလသမဂ္ဂ EU အမေရိကန်တရုတ်စတဲ့နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုကရေးပါပြီးမဲ့လက်တွေ့မှာ ASEAN 2ကိုယ်စားလှယ်မြန်မာနိုင်ငံကိုမလာနိုင်တာကအခက်အခဲတစ်ခုလို့သူကမြင်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပေါ်ပေါလာတဲ့ထွေထွေချက်ဒဲတွေကိုဖြေရှင်းနိုင်မှုအတွက်ဘုံနိုင်ငံရေးရည်မှန်းချက်ခုနှစ်ချက်ကိုလည်း NCA လက်နက်ကင်ဆယ်ဘွဲကဒီကနေ့ပူရဲထုတ်ပြန်ပါတယ်ဒီချက်တွေထဲမှာစစ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့သူတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့နဲ့နိုင်ငံရေးပတူညီမှုတွေကိုအမြန်ဆုံးဆွေးနွေးဖြေရှာဖို့တိုက်တွန်းထားတာပါနို
င်ငံရေးဆန္ဒရှိပါဘဲသူတို့ဆွေးနွေးရေးကတော့အောင်မြင်မှာဖြစ်တာလို့ဒါနဲ့ဒီတိုက်ပြီးတော့ကျွန်တော်တို့ကြားတာတော့ဒီလိုလူတွေရောအားလုံးကရောဒီအကောင့်ဆုံးညတာဒီဆက်ရှင်ရှာဖို့ကြရတော့ဖြစ်ဖြစ်ဆုံးပဲလို့ကျွန်တော်ပြောကြည့်ပြီးတော့ကျွန်တော်အားလုံးပါရှိတော့မှရှိတယ်ရမှာပြပါကြပါတော့နော
် PBS ဒီဘော်ဝန် CA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့ဆယ်ဖွဲ့စလုံးကစာချုပ်ပေါ်နှစ်တာရအတိုင်းနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းမယ်ဆိုတော့အခြေခံမှုကိုဆက်လက်ဆွဲကင်ရည်တည်သွားမယ်လို့ပြောပါတယ်စစ်ကောင်စီကိုနိုင်ငံရေးအရအသေးမှမပြုနိုင်တဲ့အတွက်NCA နဲ့ဆိုင်တဲ့လုပ်ငန်းတွေနိုင်ငံရေးဆွေးနွေးမှုတွေကိုယာယီရဆိုင်ထားမယ်ဆိုပြီးအဖွဲ့ဝင်တွေကအစောပိုင်းမှာသဘောထားအတည်ထုတ်ပြန်ခဲ့တာရှိပါတယ်။ဒါပေမဲ့ NCA ဘက်သဘောတူညီချက်တွေကကြက်ပြားသွားပြီလို့တော့ပြောဆိုကြတာမရှိသေးပဲနိုင်ငံရေးဒီလန့်အတိုင်းဖြစ်ရှင်းမှုစစ်ကောင်စီကိုတိုက်တွန်းနေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလို့ဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာတွေကို ASEAN ဘုံသဘောတူညီချက်၅ချက်အတိုင်းဖြေရှင်းနိုင်မှုအတွက်အမေရိကန်ပါဝင်ကုလသမဂ္ဂဥရောပသမဂ္ဂစတဲ့နိုင်ငံတကာကဆက်လက်တိုက်တွန်းနေကြပါလိမ့်ခင်ဗျာ
ကိုသိန်းနိုင်ဦးပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့ဆက်ဆက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်ရခိုင်လက်နက်ကိုင် A အဖွဲ့အပါဝင်တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုခံထားသူတရားကြောရဲ့အမှုတွေကိုရုပ်သိမ်းလိုက်တယ်လို့စစ်တပ်ကဒီနေ့မှထုတ်ပြန်လိုက်ပါတယ်အဲဒီထဲမှာရခိုင်လက်နက်ကိုင် A အဖွဲ့က63ဦးနဲ့အများဆုံးပါဝင်ပါတယ်အမှုပိတ်လိုက်တဲ့အဖွဲ့ဝင်ဒုတိယအများဆုံးဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ကတော့ပြန်လွတ်တော်ကိုကြိုးဆိုပြီးမဲ့အမှုပိတ်ပေးလိုက်သူတွေရဲ့နောက်ဆက်တွဲကိုဘာမှမသိရသေးဘူးလို့ VOE ကပြောပါတယ်။ဒီကြောင့်ပြည်သူကတော့ရန်ကုန်ကလာတဲ့သတင်းကိုခုငင်းညံပြောပြပေးမှာဖြစ်ပါတယ်ဗျာ
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတာ6နှစ်ပြည့်တဲ့အထိမ်းအမှတ်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဝင်တွေနဲ့ဆက်ဆက်ပါဝင်သူ114ယောက်အပေါ်ဆွဲဆိုထားတဲ့အမှုတွေကိုပိတ်သိမ်းလိုက်တယ်လို့စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်အရာတရားရုံးအသီးသီးမှအမှုရင်ဆိုင်နေရသူတွေထဲကအမှုပိတ်သိမ်းခံရသူတွေထဲမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကအများဆုံးဖြစ်ပြီးတော့63ယောက်ဖြစ်ပါတယ်ဒုတိယအများဆုံးကတော့ကချင်လက်နက်ကင် KIA ကဖြစ်ပြီး23ယောက်ပါဝင်ပါတယ်အခုလိုစစ်တပ်ကအမှုတွေပိတ်သိမ်းပေးတာကြိုးဆိုပေမဲ့လည်းအမှုပိတ်ပေးလိုက်သူတွေနဲ့ပတ်သက်လို့ဘာမှမသိရဘူးလို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
အဲ့တော့လူပင်းကတော့ကောင်းပါတယ်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဲသူတို့လူပင်းတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ KO ဝန်ထမ်းတွေလားဒါမှမဟုတ်လို့ရှိရင်အဲ KO နဲ့ပတ်သက်နေတဲ့ပြည်သူလူထုတွေလားဘယ်ကလူတွေကဆိုတာကတော့ကျွန်တော်တို့လည်းဘာမှမသိရသေးပါဘူးကျွန်တော်တို့ကလည်းအကြောင်းကြားတာလည်းမရှိပါဘူးသူတို့လူပင်းတဲ့ပုဂ္ဂိုလ်တွေအားလုံးကတော့ကျွန်တော်တို့လည်းပတ်သက်မှုရှိရှိဆိုတာကတော့ကျွန်တော်တို့လည်းဘာမှပြောလို့မရသေးပါဘူး
အမှုပိတ်ပေးလိုက်တဲ့အထက်မှာ AA နဲ့ KIO အဖွဲ့တွေအပြင်ကရင်လက်နက်ကိုင် KNU KNL PC ကတူကိုကန့်လက်နက်ကိုင်တပ်ဖွဲ့ကတူရှမ်းပြည်နယ်တောင်ပိုင်းတပ်မတော် RCSS SSA က12ဦးရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့က5ဦးတအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA က12ဦးပါဝင်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးထားတဲ့တပ်မတော်သားစစ်တုံးပန်းတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လွှတ်ပေးတာရှိခဲ့တယ်လို့တပ်မတော်ဘက်ကလည်း AA အဖွဲ့နဲ့ဆက်ဆက်နေသူတွေကိုမကြာခဏဆိုတယ်လို့ပြန်လွှတ်ပေးတာတွေရှိနေတာပါ AA တပ်ဖွဲ့တွေဆွဲဆိုခံထားရတဲ့အမှုတွေအပေါ်စစ်တပ်ကပိတ်သိမ်းလိုက်တာနဲ့ပတ်သက်လို့ အေဘက်ကသဘောထားတစုံတရာတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ
ဖန်စီထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဝင်တရာကျော်ပြန်လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ကိုငိမ့်ချန်းပြောပြတော့တာဖြစ်ပါတယ်အခုတခါတော့ဒီနေ့နေပြည်တော်ကတည်တံ့တရားရုံးမှာစစ်ခဲ့တဲ့တောင်ဆန်းစုကြည်ရဲ့အမှုအခြေအနေဘက်ကိုလည်းပြောပြပေးခြင်းပါတယ်သမရဝင်းမြင့်နိုင်ငံတော်တိုင်မင်ဂန်ဒေါန်ဆန်းစုကြည်တို့ရဲ့အမှုတွေလိုက်ပါဆောင်ရွက်နေတဲ့တရားလွတ်တော်ရှိနေတဲ့ချို့ကိုဒေါန်ဆန်းစုကြည်တို့ရဲ့အမှုတွေနဲ့ပတ်သက်လို့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုမဖြေကြားဖို့စစ်ကောင်စီကတားမြစ်လိုက်ပါတယ်။သတင်းမီဒီယာတွေကိုအမှုအကြောင်းရှင်းပြနေတဲ့ရှေ့နေကြီးဥက္ကမောင်စောကိုရာဇဝတ်ကျင်ထုံးပုံမှန်144နဲ့ကန့်သက်တားမြစ်သလိုနောက်ထပ်ရှေ့နေတယောက်ဖြစ်တဲ့ဒေါန်မင်းမင်းစိုးကိုလည်းဒီနေ့အာဏာပိုင်တွေကပုံမှန်144အရအမိန့်ထုတ်ပြန်ကန့်သက်လိုက်တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့အကြောင်းအပြည့်စုံကိုတော့အမတ်ခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
အမှုပေါင်းစစ်တပ်မှုထက်မင်းနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ကတရားလွတ်တော်ရှေ့နေကြီးဥက္ကမောင်စောကိုရာဇဝတ်ကျင့်ထုံးပုံမှန်144အရအမှုတွေအကြောင်းမပြောရလို့စစ်ကောင်စီကအောက်တိုဘာလ14ရက်နေ့ကအမိန့်ထုတ်ပြန်ကတ်တက်ခဲ့တာပါဒီကနေ့အောက်တိုဘာလ15ရက်နေ့မှာလဲရှင်းနေအဖွဲ့ဝင်နောက်တစ်ယောက်ဖြစ်တဲ့ဒေါ်မင်းမင်းစိုးကိုပါအလားတူပုံမှန်144နဲ့တားမြစ်ကပ်တက်လိုက်တာဖြစ်ပါတယ်။သူတို့အတွက်ထုတ်ပြန်တဲ့အမိန့်ထဲမှာပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ NGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်ဘယ်လိုပြင်ပအဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုမှဓာတ်ရိုက်ဖြစ်ဖြစ်သွယ်ဝိုက်ပြီးတော့ပဲဖြစ်ဖြစ်တနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုရလို့တားမြစ်လိုက်တာဖြစ်ပါတယ်။ဥက္ကမောင်စောကိုပုံမှန်144နဲ့ဘာကြောင့်အမိန့်ထုတ်ပြန်ကန့်သက်တားမြစ်တယ်ဆိုတာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုထုတ်ပြန်ပြောကြားထားပါတယ
်။နှစ်ချက်ရှိပါတယ်။နံပါတ်1အချက်ကတော့ဘာလို့တော့သူ့အနေနဲ့ကပြည်တွင်းပြည်ပသတင်းဌာနတွေတရားမဝင်ထုတ်လုပ်တဲ့သတင်းဌာနတွေကကျွန်တော်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြတ်ပြားစေတဲ့သတင်းမာတွေတုံ့ဆော်မှုတွေပြုလုပ်နေရရှိတယ်။အဲ့ဒီသတင်းဌာနတွေနဲ့ဆက်သွယ်ပြီးတော့ကြာကျွန်တော်တက်တည်များရဲ့ရုံးရှိချက်ဆိုချက်တွေကိုကထုတ်ပြန်ပြောဆိုတဲ့ရရှိတယ်ဒါကြောင့်မလို့ပြည်ပြန်ရင်းဖြစ်တယ်အဲ့လိုထုတ်ပြန်ပြောဆိုတဲ့နေရာမှာဘာတွေဖြစ်တုံးဆိုတော့ကျွန်တော်တို့ကနေတဲ့ဒီဥက္ကမောင်စောရဲ့ဆက်တွေပြောဆိုချက်တွေကတရားဥပဒေနဲ့အညီဆောင်ရွက်ရတဲ့ပုံကိုတူဦးကိုနှောက်ယှက်မှုသို့မဟုတ်ထိခိုက်ထားခြင်းဆုံးရှုံးမှုအများပြည်သူတို့ရဲ့ညီငွေ့မှုရုံးရစံခတ်ဖြစ်စေမှုတွေကိုဖြစ်ပေါ်စေတဲ့အတွေ့အဲ့လိုမျိုးဖြစ်ပေါ်စေတဲ့အတွေ့ကျွန်တော်တို့အနေနဲ့ဒါကိုတားဆီးရခြင်းဖြစ်ပါတယ်ပုံမှန်144ရာကျွန်တော်တို့တာစီရခြင်းဖြစ်တယ်
။ရှင်းနေကြီးဥက္ကမောင်စောပြောတဲ့စကားတွေဟာနိုင်ငံတော်တည်ငြိမ်မှုကိုပြက်ပြားစေရလို့လဲဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့တွေကနောက်ထပ်ရှင်းနေတယောက်ဟာလဲအစိုးပိုင်းတွေကအမှုတွေနဲ့ပတ်သက်လို့ဘသူကိုမှဖြေကြားခြင်းမပြုရလို့လက်မှတ်ထိုးထားရပါရယ်။ဒီပြီးတော့တည်ထောင်တရားရုံးမှာကြားမှာစစ်ဆေးနေတဲ့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်တို့ရဲ့အမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှေ့နေတွေကတရားခွင်မှာတင်ပြလျှောက်ထားချက်တွေကိုအရင်ကပြောပြရှင်းပြပေးနေတာဖြစ်ပါတယ်တရားခွင်မှာစစ်ဆေးကြားနာမှုတွေကိုအများပြည်သူသိအောင်ပြောပြဖို့ဒေါ်ဆန်းစုကြည်ကလည်းရှေ့နေတွေကိုအောက်တိုဘာလ12ရက်နေ့ကပဲညွှန်ကြားခဲ့ပါတယ်ရှေ့နေတွေအပေါ်ရာဇဝတ်ကျစ်ထုံးပုံမှာ144နဲ့အမိန့်ထုတ်ထားတာကိုဖောက်ဖျက်ကျူးလွန်နေဆိုရင်အမိန့်ဖီဆန်မှုရာဇသက်ကြီးပုံမှာ188နဲ့အရေးယူနိုင်ပါတယ်ရာဇသက်ကြီးပုံမှန်188ကိုကျူးလွန်ကြောင်းတွေးရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ကျက်တသိန်းငွေဒဏ်ဖြစ်စေ၊ဒဏ်နှစ်ရက်လုံးဖြစ်စေချမှတ်ခံရနိုင်ပါတယ်ရှင
်။ဘာကင်ဖြူတွေပြောပြတော့တာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြခင်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့ပတ်စင်အမျိုးသမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ကနေ့တောက်ကြနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့အပတ်စဉ်အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီနေ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုသတင်းတောက်နှစ်ဦးပူးတွဲချီးမြှင့်ခံရသလိုဒီထဲမှာတဦးကဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရှီရန်ကယက်တီတိုက်ပွဲဝင်နေသူအမျိုးသမီးတရင်တော့မာရီယာရက်ဆာဖြစ်ပါတယ်ဒီနှစ်1935ခုနှစ်နောက်ပိုင်းတရင်တော့ဒီပထမဆုံးအချိန်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာခံရတာဖြစ်တယ်လို့မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးလည်းဖြစ်ပါတယ်မာရီယာရက်ဆာကိုနိုဘယ်ကော်မတီကအပကြောင့်ရွေးချယ်ချီးမြှင့်တာပါလေနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မာရီယာရက်ဆာကရောဘာတွေပြောထားပါသလဲကဘာတော်မှာရောဘလို့တုံ့ပြန်မှုတွေရှိနေလဲဆိုတာတွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေပုံမစိုးဝါးလာနေပြီးသတင်းသမားတွေအနေအပြုချင်းချောက်ခံရတာတွေပိုပြီးတော့ကြုံတွေ့လာနေတဲ့ဆိုတော့ကိုနိုင်ငံတကာစင်ကာတာတွေကထောက်ပြသတိပေးနေတဲ့အချိန်မှာပဲသတင်းတောင်နှစ်ဦးဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်ခံရတာဖြစ်ပါတယ်ဒီသတင်းတောင်နှစ်ဦးဟာဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်စိုးစိုးဝါးဝါးတိုက်ခိုက်ခံနေရတဲ့အချိန်မှာဒီလိုအခွင့်အရေးတွေအတွက်ကမ္ဘာတဝန်းရက်တီတိုက်ပွဲဝင်နေကြတဲ့သတင်းသမားအားလုံးကိုကိုးစားပြုတာဖြစ်ပါတယ်လို့နော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌBerit Rice Anderson ကအောက်တိုဘာလ10ရက်နေ့ကနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကိုကြေညာချိန်မှာပြောကြားသွားခဲ့ပါတယ
် Ms. Ressa and Mr. Muratov are receiving the Peace Prize for their courageous fight
Ms. Ressa and Mr. Muratov တို့ဟာဖိလစ်ပိုင်နဲ့ရုရှားနိုင်ငံတွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်တာကြောင့် Nobel ငြိမ်းချမ်းရေးဆုချီးမြှင့်ရတာဖြစ်ပါတယ်မာရီယာရက်ဆာဟာအငင်းပွားဆင်ဟာဖြစ်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရင်းစေဝါတိုက်ဖြတ်ရေးနှိမ်နှင်းမှုတွေအတွင်းလူတွေအများပြားတက်ဖြတ်ခဲ့တဲ့အခြေအနေနောက်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြဲချဆားမှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့ရက်ပလာသတင်းဌာနကို2012ခုနှစ်မှာပူးတွဲတည်ထောင်ခဲ့သူဖြစ်ပြီးလက်ရှိမှာလည်းရက်ပလာရဲ့အကြီးအကဲ CEO တာဝန်ကိုယူထားသူဖြစ်ပါတယ်မာရီယာနဲ့ရက်ပလာသတင်းဌာနဟာဖိလစ်ပိုင်ဆိုရနဲ့သမ္မတဒူတာတေရဲ့မူဝါဒတွေကိုထောက်ပြဝေဖန်တဲ့အတွက်အာဏာပိုင်တွေဘက်ကချိန်ချောက်တာပြစ်မှတ်ထားတိုက်ခိုက်တာတွေခံရပါတယ်။မိခင်နိုင်ငံဖိလစ်ပိုင်မှာဖြစ်ပျက်နေတဲ့အာဏာအလွဲသုံးစားမှုတွေအကြမ်းဖက်မှုတွေနဲ့အာဏာရှင်စနစ်ကြီးထွားလာနေတာတွေကိုအများသိအောင်မာရီယာရက်ဆာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကင်ဆယ်ပြီးကြိုးပမ်းခဲ့တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌကစုကြေညာချိန်မှာပြောဆိုခဲ့ပါတယ်။မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မယုံနိုင်လောက်အောင်အံ့ဩဝမ်းသာရပါတယ်လို့ပြောဆိုခဲ့ပါတယ
်။ Shock and disbelief. I mean, you know, I saw the list. I didn't think
အံ့ဩပြီးတော့မယုံနိုင်အောင်ပါပဲ။ဆုစည်းရင်းကိုတွေ့တော့ထင်မထားခဲ့ဘူးလေ။အရန်ကိုအံ့ဩသွားပါတယ်။တကယ်ကဆုရတဲ့အကြောင်းပြောလာတဲ့အချိန်မှာကျမကအွန်လိုင်းဆွေးနွေးပွဲတစ်ခုမှရှိနေတာပါ။တကယ်ပဲဆိုတာကိုသိရတဲ့အခါမှာမျက်ရည်တောင်ကျမိပါတယ်။ခံစားချက်တွေကတော့ roller coaster လိုပါပဲကျမတွေးမိတာတစ်ခုကတော့ Nobel ဆုကော်မတီအနေနဲ့သတင်းတောက်လုပ်ငန်းအရေးပါတာကိုမိမောင်းထိုးပြလိုက်တာလို့ထင်ပါတယ်ကျမနဲ့ကျမလိုပဲတခြားသတင်းတောက် Dmitry Muratov တို့ကိုဂုဏ်ပြုချီးမြှင့်တာဟာကျမတို့လုပ်နေတဲ့သတင်းတောက်အလုပ်ဟာဒီကနေ့ကာလမှာဘလောက်အရေးပါတယ်လဲဆိုတာကိုပြလိုက်တာပဲလို့ယူဆပါတယ
်ဒါတော့ Nobel ဆုချီးမြှင့်ခံရပြီးမကြခင် writer သတင်းဌာနနဲ့မေးမြန်းကမ်းမှာ Maria Ressa ပြောသွားခဲ့တာပါအခုအချိန်ဟာကမ္ဘာတဝန်းကသတင်းသမားတွေအတွက်အခက်အခဲဆုံးကာလတွေဖြစ်နေတဲ့ဆိုတာကိုလည်းသူ့ကိုယ်ပိုင်အထွေထွေကနေမာရီယာရက်ဆာကပြောပြသွားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တောင်မပြည့်တဲ့ကာလအတွင်းဖိလစ်ပိုင်အစိုးရကသူ့ကိုဖမ်းဝရမ်းဆယ်ခုထုတ်ခဲ့ပြီးဒီလိုအဖြစ်မျိုးကသူသတင်းတောက်အဖြစ်ရပ်တည်လာခဲ့တဲ့35နှစ်တာကာလတလျှောက်အရင်ကမကြုံခဲ့ရဘူးလို့ပြောပါတယ်။
Philippine Suya Garo, Maria Rasane, two Usane Rabladin Tanaha, Tre Marigu, Tolingere, Lususwe Pio Subi, Tuguro, Saiba Yaswimu, Taipia Ye Uri, Chupamu Abawi, the Cha Murinet Yaswesu Tabari. Tini August La Temaro, Philippine Tiayon Kuga, Maria Boma, Saiba Ubrine, Suetare, Mutkugu, Palet Pigabari. Tabimele, Tisaiba Ubri, a bawi, the cha Urigu, Domi Suezu, Kandayare, Murigaro, Sabi Shini Seva. Anashin Sansa, Ocho de Tamra to Daddy Letama, Suya Muarane, Loya Drigo, we went Tabiare Duri, Trinamari, Bobido, Piape, Kalaniare, Surago, Trinola Quinsaya, Nanga, Poriga, Tabia Piosuni Tabare, Maria Garo, Anabaniga, Balaube, Piape, Trinola Quin Etre, Ye Ye Wu, Sabido, Yet Together, Tijuele Pimata, Taka Kayare, Lu, Trinola Quin Gawai, Nanga, Puezit Kupete, Nesi Mata, Trinda, Miape, ISF, Adri Mujo, Christopher Diluaga, Piobare.
Maria Ressa, c'est quelqu'un avec qui on travaille de très près, on collabore. On
la Maria Ressa, ကျွန်တော်တို့နဲ့အနီးကပ်ဆုံးအလုပ်လုပ်နေတဲ့သူတယောက်ပါသူနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံထဲမှာသမ္မတဒုတာတိအစိုးရအာဏာပိုင်တွေကဥပဒေတွေထုတ်ပြီးသူ့ကိုပြစ်မှတ်ထားနှိပ်ကွပ်နေတာမို့သူဘက်ကနေကျွန်တော်တို့ကခုခံကာကွယ်ပေးပါတယ်ကမ္ဘာတစ်ဝန်းကတခြားသတင်းနောက်တွေကိုကာကွယ်ပေးသတင်းလွတ်လပ်ခွင့်ကာကွယ်ရေးနဲ့အင်တာနက်အွန်လိုင်းတွေပေါ်မှာဒီမိုကရေစီစီးနင်းစည်းကမ
သတင်းဌာနတို့ဟာဖိလစ်ပိုင်စူရရဲ့နှိကွမှုတွေကြားကပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့ရှေ့ရန်ကနေမကြောက်မရွံ့ရင်ဆိုင်ရပ်တည်ခဲ့တာဖြစ်တယ်လို့နိုဘဲဆုရွေးချယ်ရေးကော်မတီကလည်းအတိအမှတ်ပြုပြောဆိုထားပါတယ်။အခုလိုသတင်းသမားတွေရဲ့ခက်ခဲတဲ့ရုန်းကန်မှုတွေကိုအတိအမှတ်ပြုပြီးနိုဘဲကော်မတီကငြိမ်းချမ်းရေးဆုချီးမြှင့်တဲ့အပေါ်မှာဝမ်းသာရတာထက်အများကြီးပိုပြီးခံစားရပါတယ်လို့သတင်းသမားတွေကိုကာကွယ်ပေးရေးကော်မတီ CPJ ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျူဝဲဆိုင်မွန်ကပြောပါတယ
်။ I was just so thrilled, so excited.
ကျွန်တော်အရင်နဲ့စိတ်လှုပ်ရှားပျော်ရွှင်မိပါတယ်ပျော်ရယ်ဆိုတာအထက်ကိုပိုးပါတယ်ဗျာမာရီယာရက်ဆာရောဒီမီထရီမူရာတော့ဖ်ရောကကျွန်တော်မိတ်ဆွေပါသူတို့ဟာကျွန်တော်အတွက်သူရဲကောင်းတရင်သမားတွေပါဒီစုကသူတို့ရဲ့အလုပ်သူတို့ရဲ့ရုန်းကန်ရက်တည်မှုတွေကိုပိုပြီးပေါ်လွင်စေတယ်လို့အပြောင်းအလဲတစ်ခုလည်းဖြစ်စေပါတယ်ကျွန်တော်တို့တရင်သမားတွေရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေတရင်လှလောက်ခွင့်တွေကဘာတဝမ်းရုံးကန်လှူရှားမှုတွေအားလုံးကိုညီမောင်ထုတ်ပြလိုက်တာပါပဲ။နိုဘယ်ကော်မတီကဒါကိုအကောင်းဆုံးဖော်ပြလိုက်တာပါ။ကျွန်တော်တို့အတွက်သတင်းအချက်အလက်တွေဒါမရရှိဘူးဆိုရင်သတင်းသမားတွေအနေနဲ့သတင်းတော်အလုပ်ကိုလွတ်လွတ်လပ်လှုပ်ဆောင်ခွင့်မရဘူးဆိုရင်ဒီကနေ့ကဘာတဝမ်းရင်ဆိုင်နေရတဲ့အချက်အသေးတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကိုဒီစုကအသိအမှတ်ပြုဖော်ပြလိုက်တာပါပဲ။
အမျိုးသမီးသတင်းတောက်တူဖြစ်တဲ့မာရီယာရက်ဆာနိုဘဲဆုချီးမြှင့်ခံရတဲ့အတွက်ကမ္ဘာတဝန်းဖိနိမှုတွေကြားရုန်းကန်ရပ်တည်နေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေသတင်းသမားတွေကလည်းဂုဏ်ယူဝမ်းသာနေကြတာပါဒီအထဲမှာမြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်တဲ့မတ်ဆိုးဆန်ထိုင်လည်းပါပါတယ
်ဒါသူကဖိလစ်ပိုင်နိုင်ငံမှာကအမျိုးသမီးသတင်းထောက်ဖြစ်တဲ့အဲ့ဒီကမှရိုးသတင်းထောက်မဟုတ်ဘဲနဲ့ MSCT လို့ပဲအမျိုးသမီးသတင်းထောက်ဖြစ်တယ်ပေါ့နော်သူရဲ့လုံဆောင်မှုတွေကသူကဒီဆုရဲ့သတင်းတွေကြောင်းဒီဖိလစ်ပိုင်လောကရဲ့အဆုံးမှုဘိုင်းဆိုင်ရာမူဝါဒတွေကိုအပြောင်းအလဲဖြစ်စေခဲ့တဲ့တော်တော်လေးစိုးရိမ်စရာဖြစ်စေခဲ့တဲ့ဆိုတာကိုဒါလုံးဝနင်းကြယ်လို့နေရတဲ့ဆက်လက်တစ်ခုဖြစ်တယ်ပေါ့နော်။ဒါပေမဲ့လည်းသူတတိရှိတယ်သူလုတ်တယ်ဒီဖိလစ်ပိုင်ပြည်သူတွေအတွက်သူလုတ်ခဲ့တယ်ပေါ့နော်။သူက2018 2019 2020တောက်ထုတ်တွေမှာသူတရားစွပ်စွဲခြင်းကိုခံရတယ်။အများကြီးသူ့မှာသူ့တဲ့ကိုတို့ထိခိုက်ရတဲ့ကိစ္စတွေသူအများကြီးဖြစ်ခဲ့ပေမဲ့လည်းဒီဒီကိစ္စတွေကြောင့်သူအလုပ်ကိုအများကြီးလုတ်ခဲ့တယ်ပေါ့နော်။သူ့ရဲ့ leadership ဖြစ်တဲ့သူလုတ်ခဲ့တယ်လို့သူဖြစ်တဲ့ကျွန်တော်တို့ကဒီကဒီစားအကြခဲရပါရဲ့ပေါ့နော
်မဆိုးဆန်ထိုက်ကတော့မာရီယာရက်ဆာ2018ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပို့ချခဲ့တဲ့သတင်းတောက်တင်နန်းတို့တခုကိုတက်ခဲ့ဘူးတဲ့သူပါသတင်းတောက်တွေကုလိုနုပဲငင်းငင်းစုချင်းနေခံရတဲ့အတွက်ဖိနှိပ်မှုတွေကြားရက်တီအလုလုနေကြရတဲ့မြန်မာနိုင်ငံကသတင်းသမားတွေအမျိုးသမီးသတင်းတောက်တွေအတွက်လည်းအများကြီးခွန်အားဖြစ်စေတယ်လို့မဆိုးဆန်ထိုက်ကပြောပါတယ
်အခုအားလုံးကြကြတဲ့အတိုင်းပဲပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါသတင်းလက်ကလုံးဝကိုပြတ်ဆုံးတော့တဲ့အချိန်ဖြစ်နေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်အမျိုးသမီးအမျိုးသားတည်င်းထောက်တွေအကုန်လုံးကြီးကဟာလဲအိုးအိမ်တွေကိုစွန့်ခွာပြီးတော့ဖြစ်ပြနေရတဲ့အချိန်ကာလဖြစ်တယ်ဆိုတဲ့ခါကျတော့ဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်တွေကလည်းသူတို့ရင်ကျင်းမှုကိုမစွန့်လို့ပဲနဲ့ပေါ့နော်အခုချိန်ထိဒီသူတွေတွေကိုတည်င်းတွေတက်ဆက်နေရလို့ရှိရပေါ့နော်ဒီလိုအချိန်မျိုးမှာဒီလိုလူပဲရှိဖို့ပေါ့နော်တည်င်းထောက်တွေကိုပေးလိုက်တယ်ဆိုတဲ့တည်င်းခါပေါ့နော်မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်တွေကိုအများကြီးတွန်းအားဖြစ်ပြီးရပေါ့နော်ကျမတို့အလုပ်တွေကိုကျမတို့ပုံမှန်ပြီးလုပ်ဖို့ကျမတို့ရည်ရည်ချက်တွေပေးလိုက်တယ်လို့ပဲ အမေကမြန်မာနိုင်ငံရဲ့အရှင်လူမှာဆိုလို့ရှိရင်သတင်းထုတ်တွေဖြစ်ဖို့အားခက်ခဲနေတယ်။အဲ့အန်ဒီနဲ့ခြေချောက်ခံနေရတယ်။အဲဒီမဲ့လေဒီလိုမျိုးနိုင်ငံတကာမှာလူပဲရှိရင်းဆိုင်နေတဲ့ဆိုပြီးရင်းထုတ်တွေပေးအပ်လိုက်တာကပေါ့နော်။ဒါလူအခွင့်အရေးသတင်းလုံးလခွင့်နဲ့ဒီ professional journalism ကိုလေးစားလိုက်နာဖို့ဆက်လက်လုပ်ဆောင်ဖို့ကျမတို့တွန်းအားပေးလိုက်တယ်လို့ကျမတို့ခံစားရတယ်ပေါ့နော်။နောက်ပြီးတော့အခုလိုမျိုးသမီးသတင်းထုတ်သတင်းလောကထဲမှာဥဆောင်သူတယောက်အနေနဲ့ဒီလိုမျိုးဆက်ပြီးရလိုက်တာဟာပေါ့နော်ကျမတို့သတင်းထုတ်တွေအတွက်ပို့ပြီးအကူအညီဖြစ်တယ်ပေါ့နော်
မာရီယာရက်ဆာဟာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးဖြစ်တယ်လို့ဒီနေ့အတွက်နိုဘယ်ဆုချီးမြှင့်ခံရတဲ့သူတွေထဲမှာတဦးတည်းသောအမျိုးသမီးဖြစ်ပါတယ်။မှန်ကန်တဲ့သတင်းအချက်အလက်တွေအများသိစေဖို့ထုတ်ဖော်ပြောဆိုရတဲ့သူဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ချင်းချောက်မှုတွေကိုမကြောက်ဘဲရဲရဲဝံ့ဝံ့တိုက်ပွဲဝင်သူအဖြစ်ထင်ရှားတဲ့မာရီယာရက်ဆာဟာအရင်တုန်းကလည်းသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ပေးတဲ့နိုင်ငံတကာကဂုဏ်ပြုဆုများစွာကိုရခဲ့ပူပါတယ်။ဒါ့ပြင်ကမ္ဘာကျော် Times Magazine ကြီးရဲ့2018ခုနှစ်အထူးရှားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ဂုဏ်ပြုဖော်ပြခံခဲ့ရတယ်လို့2019ခုနှစ်မှာလည်းကမ္ဘာဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာဖော်ပြခံခဲ့ရသူဖြစ်ပါတယ်။အခုတခါနိုဘယ်ငြိမ်းချမ်းရေးဆုကိုပါချီးမြှင့်ခံရတဲ့အတွက်အခက်အခဲတွေကြားမှာသတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ကြတဲ့သူတွေအမျိုးသမီးတွေသတင်းထောက်တွေအတွက်ကတော့မာရီယာရက်ဆာဟာခွန်အားတွေအများကြီးဖြစ်စေခဲ့တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမဖြူဖြူထေပါရှင
်။ဘာကင်ဗျူတွေစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။သိပ္ပံနဲ့ဤပညာအစည်းအဝေးကိုမထုတ်လွှင့်ခင်မှာအခုတခါတော့သူရဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်သူရဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်ပြည်တွင်းစစ်ကာလကတမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းကိုကိုအောင်နဲ့ဒူမတ်ဆူမွန်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပန်ဆယ်ဗေးနီးယားပြည်နယ်ကဂက်တီစ်ဘတ်ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ဝါရှင်တန်ဒီစီကနေဆိုရင်လေတနာယူဝဲသက်သားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂက်တီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ viewer ကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ရင်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအစ်ဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပဝင်းကျင်းမှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
ဒီနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေသိန်းကနန်းနာအထိနီးကပ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,100လောက်သေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်။ဒီတိုက်ပွဲအပြီးလေးလအကြာမှာသမ္မတအစ်ဗရာဟင်လင်ကွန်းကGettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်းကွန်းပြောကြားခဲ့ပါတယ်။ သူ့ရဲ့မိန်ကုံးထဲမှာသမရလင်ကုံးကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လဲရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
။ဟုတ်ပါတယ်။1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံးကအတိုင်းစစ်သားတွေဝတ်စုံတွေဝတ်အရသားတွေကလည်းဟိုးရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီထိမ့်မှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history တက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ့်မှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝတ်ဆင်ကြသူတွေလည်းရှိပါတယ
်ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝတ်ဆင်ကြပါတယ်Gettysburg စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကသမရအိဗရာဟင်လင်ကွန်ပ
ါ That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်းကွန်းထဲမှာပါတဲ့ American ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပ
ါProposition that all men are created equal.
ဒီထိမ့်မဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုပ်အဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မအခမ်းအနားပါဝင်ဆင်နွှဲသူ Jim Gaddy ကဆိုပါတယ
် I think by now it would have been backas one nation we would have reunited to fight
ခုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ့်အမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံးကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စ조사ဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ် Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင
်ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကရောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြာနဲ့တည်တည်ချာချာဆေးဖို့အကြံပေးပါတယ်ဘာကြောင့်ပါလဲ စက်ပြအပါဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ကမ္ဘာတကာကိုရိုနာဗိုင်းရပ်စ်ကာယောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုစက်ပြနဲ့ပေးပေးချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ?စက်ပြအပါဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကစက်ပြနဲ့လက်ဆေးလားလို့ဒေါက်တာခင်မောင်ညိုကပြောပါတယ်
။ကျွန်တော် COVID-19 ရောဂါစဖြစ်ကြအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကောင်ကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံကနေပါဆိုရဲအကြောင်းအရာလေးကိုပြောကြတယ်။ COVID-19 ကတော့တယောက်တယောက်ခုဆက်နိုင်တယ်အများကြီးရှိတယ်။သူဖြစ်လက်ကန်တစ်စင်းမျက်နှာရောက်တော့ပါးစပ်ကြီးရောက်နိုင်တယ်။သူကမျက်နှာကိုခဏခဏကင်တယ်။လက်မှာရောဂါပိုးတယ်အများကြီးခံနိုင်တယ်ဆိုတာရှိတယ်။အဲ့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်နေဘူးအဲ့တော့ကျွန်တော်တို့ကလက်ကယောဂပိုးတွေကိုမရှိအောင်ပြေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တမင်းဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းမယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကဆက်ပြာပေါ့ဆက်ပြာကလည်းနှစ်မျိုးရှိပါတယ်အရင်နဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြာမှာအပိုင်းနှစ်ပိုင်းပါလေတစ်ပိုင်းကအရေကိုခင်တွေ့တယ်ရေပိုင်းကိုခင်တွေ့တာရှိတယ်နောက်တစ်ပိုင်းကစီပိုင်းကိုခင်တွေ့တာရှိတယ်အဲ့တော့ COVID-19 မှာစီပိုင်းပါတယ်ရေပိုင်းပါတယ်အဲ့တော့စီပိုင်းကအပေါ်ပိုင်းကအဲ့တော့စီပိုင်းကိုပုတ်ဖောက်နိုင်တဲ့ဆက်ပြာရဲ့အရေအသွေးကြောင့် COVID-19 ကကွဲကြီးပျက်စီးသွားတယ်အထက်ကဖြစ်တဲ့တခြားပျက်စီးရလဲအဲ့ဒီအချိန်မှာပဲအရေနဲ့ဆိုင်တဲ့ဖြည့်ကြောမှုတွေလုပ်တဲ့အတွက်ဒီစက်ပြာကအတော်လေးကိုအသုံးဝင်တဲ့ဖြစ်စီဖြစ်သွားတယ်။ COVID-19 ကလက်ကိုသာတည်တည်ချာချာဆေးရမယ်ဆိုရင်စက်ပြာနဲ့တည်တည်ချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတဆင့်အခုဆက်နိုင်တော့ပေါ့။နောက်တစ်ခုကတော့ဖြည့်ကြောနိုင်တဲ့ဟာ alcohol 60%-80% 60%-80% 80%-90% ပါတဲ့လက်သန့်ဆေးရင်နဲ့ဆေးဖို့ပါပဲ။ဒီဟာလဲအတော်လေးကိုကောင်းပါလေအဲ့တော့သူကကြံကြံနေဖို့ထိန်းတော့အတွက်ကိုတခြားဓာတုပေပစ္စည်းအန္တရာယ်မရှိတဲ့ဓာတုပေပစ္စည်းစားသုံးလို့ရတဲ့ဓာတုပေပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောတော့ရေနဲ့ဒီဆက်ပြာနဲ့ဆေးတဲ့အတိုင်းပဲဒီအယ်ကိုဟောနဲ့လက်ကိုဆေးရင်တော့သူကြတော့လည်းချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုပေစေနိုင်ပါCOVID-19 နဲ့ပတ်သက်ပြီးတော့လူတွေသုံးဆွဲတာကကပြောတဲ့တော်လို့အဆက်တော်လို့လိုမျိုးဒီပိုးသက်ဆေးသုံးတယ်ကဆက်ပြာရည်ဆက်ပြာမဟုတ်အယ်ကိုဟောတွေကအများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးကိုကူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ဘယ်လောက်ထိကိုခစ်စားလာတဲ့အနေအထားရှိပါလဲလူတွေအမှန်တန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြာရဲ့အယ်ကိုဟောရဲ့ပေါ့နော်ဆန်နဘရောပဝင်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့เนาะဒီပေါ့เนาะလက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝင်းကျင်ပစ္စည်းအကုန်လုံးမှာပေါ့เนาะပိုးသက်ဆေးတွေဖြန်းတဲ့ခါကျတော့ဘာတွေကိုသုံးလို့ရပါလဲဆန်နဘရောသူ့ရဲ့ဓာတုဗေဒဆိုင်ရာသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆန
်ပိုးသက်ဆေးအရင်ကတော့သူတို့အရင်ကတော့ Dettol လို့ Attap တော့ Probenol ဆိုတဲ့ဒီ alcohol အမျိုးအစားနဲ့ဒီပုံကျင်ကိုတတ်ရှင်းနေစနေတတ်ရှင်းအောင်လုပ်ဖို့ကအဲ့ဒီတော်လို့အဆက်တော်လို့အပြင်ကိုလူတွေအများဆုံးသုံးတာကတော့ကလိုရင်းပဲအဲ့တော့ကလိုရင်းကိုအရေဖြစ်ပြောင်းပြင်ရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရေကိုရရပါတယ်အဲ့ဒီအရေကိုဖြန့်လိုက်တဲ့အခါမှာ chlorine လာအနည်းငယ်တော့ထွက်တော့ပေါ့အဲ့ဒီအရေက COVID-19 coronavirusရောဂါပိုးတွေကိုသိစေနိုင်ပါတယ်သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူးအဲကလိုရင်းအနည်းငယ်ရှိ25 to 30% လောက်ကလိုရင်းပါတဲ့အရင်နဲ့ဖြန်းရည်ရပါတယ်ကျွန်တော်တို့ COVID-19 ဖြစ်ဖြစ်ခါက first wave ကတော့တော်တော်သုံးရပါတယ် second wave ကတော့သုံးတယ်ဒါပေမဲ့နောက်ပိုင်းကျတော့သုံးတာကတော့နည်းပါတယ်အဲ့လိုကတော့လမ်းတွေကလုံးမှာလိုက်ဖြန်းတယ်သူကကြောက်နေပေါ့ကြောက်ကြတော့အဲ့ဒီကစပြီးတော့တေးတဲ့လေးနေရာတွေများလာပြီအများကြီးလက်တွေကျတော့ဈေးတွေတောင်းနေလမ်းတွေမှာအကုန်လုံးလိုက်ဖြန်းကြတာလမ်းတွေကျောင်းတွေဈေးတွေကအကုန်လုံးဖြူနေပါတယ်အဲ့အဲ့ဒီခေတ်တုန်းကလွတ်တော်ရှိတော့လွတ်တော်တဲ့ဖြန်းကြတာပေါ့အဲ့တော့အများကြီးဖြန်းကြတယ်ကျွန်တော်တို့ကဒီဈေးဆက်နေတွေကိုကျောင်းတွေမှာဆရာပုဂ္ဂလိကတွေမှာဈေးလမ်းတွေပေးလိုက်တော့အကုန်လုံးကြပါတယ်တတူတွေကဆရာဆရာမတွေကအကုန်လုံးဒီဈေးလမ်းကိုပြီးတော့ဟိုအပြည်တစ်ပြည်လုံးမှာအဆင်ပြေစွာဖြန်းနိုင်ကြပါတယ်
ဒီပိုတက်ဆေးလုတ်တဲ့ chlorine ပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
chlorine ပါတဲ့ဆေးကတော့ calcium hypochlorite လို့ခေါ်တယ် chlorine ပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တယ်ထုံးတဲ့ရည်ကိုဖြတ်လိုက်ရင်အရောင်လေးနည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးတဲ့မှာ chlorine ပျော်သွားပြီး calcium hypochlorite ဖြစ်တယ်ဒါမှမဟုတ်ရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite ကိုကျွန်တော်ရတယ်အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးချကြရေနဲ့ရောလိုက်ရင်ရပါတယ်သူကဟို 25% ကနေပြီးတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီအဲ့ဒီခိုင်ကိုကျွန်တော်တို့ကဒီ chlorine direct ထုတ်ပြီးတော့သုံးတဲ့နေရာလည်းရှိပါတယ်လုတ်လို့ရတဲ့နေရာလည်းရှိပါတယ်သို့တော့များသောအဖြစ်ကတော့ကျွန်တော်တို့ဒီစိတ်ယုံကြည်တွေကနေတက်ရိုက်ဝယ်သုံးကြတာများပ
ါဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါCOVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးသက်ဆေးရည်အယ်ကိုဟောပါလက်သန့်ဆေးရည်နဲ့ဆေးကြောရမှာသုံးရတဲ့ဆက်ပြားလိုဓာတ်ရုပ်ပစ္စည်းတွေကိုတွင်တွင်ကြဲကြဲသုံးကြသလိုပလတ်စတစ်အပါဝင်ဓာတ်ရုပ်ပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီးမတ်စ်တွေတကိုယ်ရည်ကာကွယ် PPE ဝတ်စုံတွေမျက်နှာအကာ Face Shield တွေကိုလည်းရောဂါပိုးကူးစက်မှုမရှိအောင်အတွက်သုံးစွဲနေကြပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြရအောင်။
ဒေါက်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOE ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
ဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညှိနှိုင်းခါမှာမြန်မာစစ်ကောင်းဆောင်ဖို့ချုပ်မူကြီးမယောင်လိုင်ကိုမဖိတ်ဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့အွန်လိုင်းဆွေးနွေးပွဲမှာသဘောတူညီမှုရခဲ့ကြတယ်လို့ဒီဆုံးဖြတ်ချက်နဲ့နှိဆက်တဲ့သတင်းရင်းမြစ်အတော်များများကိုကိုးကားပြီးတော့ရိုက်တာသတင်းတရမှာဖော်ပြပါရယ်ဖို့ချုပ်မူကြီးမယောင်လိုင်ကိုစားနိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့အရက်ဖက်ထင်ရှားတဲ့ပုံကိုတူကိုဖိတ်ကြားမယ်လို့လည်းတောက်ကြနေမှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာသဘောတူညီခဲ့တယ်လို့လည်းအဲ့ဒီသတင်းမှာပြောထားပါရယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဝန်ညူဆိုလည်းမြန်မာနိုင်ငံကိုဒီလထဲမှာတွေ့အောင်မှာမဟုတ်ဘူးလို့ဒေတာရင်းကတန်တမန်တွေနဲ့အစိုးရအရာရှိတွေကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါရယ်အာဆီယံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နှိဆက်တဲ့အတိုင်းအဝန်ကရတဲ့သတင်းဖြစ်တယ်လို့အဲ့ဒီရိုက်တာကဆိုပေမဲ့လို့အာဆီယံအဖွဲ့ကြီးစီကတရားဝင်သတင်းထုတ်ပြန်ခြင်းတော့မရှိသေးပါဘူးတရလုပြဒေါအောင်ဆန်းစုကြည်အမှုမှာတရလုပြအတိကတက်တည်ဥဖြိုးမင်းတရဇနီးမလာလာကြောင်းဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုငါးမှုထက်ကလင်းမှုပဲဒီကနေ့စစ်ဆေးနိုင်ခဲ့ပါတယ်အဲ့ဒီအမှုတွေကိုနှိပ်ပြီးတော့တည်တံတရားရုံးမှာဒီကနေ့တတရအကြိမ်ကြားနာခဲ့တာပါကြံတမှုတမှုကတော့ဥဖြိုးမင်းတရဇနီးဒေါခင်မိမိကျွဲမလာနိုင်တဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးလို့ရှင်းနေတွေကပြောပါတယ်ဒီကနေ့တရကွင်းမှာမေးမြန်းမှုတွေအရအာဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးသိမ်းဆည်းရမိတဲ့တက်တည်တစုံတရာကိုထပ်တင်ခဲ့တာလည်းမရှိဘူးလို့ရှင်းနေတွေကပြောပါတယ်အခုစစ်စေးကြားနာနေတဲ့အာဂတိလိုက်စားမှုအမှုလေးမှုမှာတောအောင်ဆန်းစုကြည်တူဦးဒီကိုတည်တံ့ဆွဲဆူထားတာကနမှုနေပြည်တော်မြို့တော်ဝန်ထောက်တာမြို့အောင်ဒုတိယမြို့တော်ဦးရဲမင်းဦးတို့နဲ့ပူတွဲကတမှုနေပြည်တော်စီပင်သားရေးကော်မတီအဖွဲ့ဝင်ဦးမင်းသူထောက်တာမြို့အောင်တို့နဲ့ပူတွဲတမှုဆွဲဆူထားတာဖြစ်ပါတယ
်သတင်းချင်းချုပ်ကိုနန်းလောင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ယူအမေရိကန်အတန်ရဲ့တောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာဆောကြနိုင်ပါ
Thank you. This program has come to you from